ဟုတ်ကဲ့အခုလိုလူမျိုးတုံးတက်ဖြတ်မှုဆိုင်ရာကဏ္ဍဦးကန့်ကွက်မှုကို NUG ဘက်ကပြန်ရုပ်လိုက်ရတာရဲ့အရေးပါမှုကိုကမ္ဘာဒီပါအင်စတီကျူမူဝါဒလိလရဲ့အဖွဲ့ကဒါရိုက်တာဒေါက်တာခင်စောဝင်းက
ဒါသဘာဝကျတယ်နော်ဒေါက်အောင်ဆန်းစုကြည်ကရှင်းရှင်းပြောရပါဗျာခပါပြအောင်မဟုတ်တာလုပ်ခဲ့တာနော်အားရနဲ့ကိုကျွန်တော်ဆင်တန်းကြီးရောပါလူမျိုးကြီးရောဆက်ပတ်လဲကုန်တာအခုတော့အစိုးရအကောင်းပဲပြောမှာပေါ့နော်ဒီ NUG ကလည်းကောင်းအေးနဲ့စဉ်းစားပြီးတော့ရုပ်စာကိုလုပ်လိုက်ကြနော်မဟုတ်တဲ့ဟာကိုမမှန်တဲ့ဟာကိုမှန်တဲ့လမ်းပေါ်တင်လိုက်ကြဆိုတော့ကျွန်တော်ဝန်တာလေနော်ကြောင်းလဲပြရမယ်နော်ဒီလိုဝင်မဲ့ဖြစ်တော်မှာနော်ဒေါအောင်ဆုံးချွေလဲဘူးခံခဲ့ရပဲစစ်ပေါ်တွေကလည်းဘူးခံခဲ့ရပဲဘလို့ဝရှေ့ဆက်တော်လို့မရဘူးအဖြေလည်းမပေါ်ဘူးအခုကပထမအဆင့်တော့ပထမအဆင့်ပေါ့ဗျာ
ဒါပြင်မြန်မာရိုဟင်ဂျာများအဖွဲ့ UK ဥက္ကဋ္ဌဦးထွန်းခင်ကလည်
းကျွန်တော်တို့အနေနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကျွန်တော်တို့တနိုင်ငံလုံးကိုကိုယ်စားပြုတဲ့ကျွန်တော်တို့နိုင်ငံသူနိုင်ငံသားအားလုံးကိုကိုယ်စားပြုတဲ့အစိုးရတရဲ့အနေနဲ့လူမျိုးတုံးတပ်ဖြတ်မှုနဲ့ပတ်သက်လို့ preliminary objection လို့ခေါ်တဲ့ကန့်ခွဲမှုကို ICJ ကဘာတရားရုံးမှာကန့်ခွဲမှုကိုရုံသိမ်းတာဟာကျွန်တော်တို့နိုင်ငံအတွက်လက္ခဏာကောင်းတစ်ခုဖြစ်တယ်ကျွန်တော်တို့ရိုဟင်ဂျာတွေအားလုံးကဒီလို NUG ရဲ့ရုပ်သိမ်းမှုအပေါ်မှာကျွန်တော်တို့ကြိုးဆိုတယ်ဒီမှာတစ်ခုတွေ့ရတာကတော့ NLD အစိုးရကရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်မှုကိုငြင်းဆန်ခဲ့တယ်လို့ NUG အနေနဲ့မငြင်းဆန်ဘူး NLD လုတ်ခဲ့တယ်လို့မလုတ်ဘူးဒီဟာမှာကျွန်တော်တို့ပေါ်လွင်နေတာက NUG သည်ကျွန်တော်တို့နိုင်ငံရဲ့တရားမျှတမှုမန်တိုင်တွေအားလုံးမှာနိုင်ငံတကာနဲ့ဖူးပေါင်းသွားမယ်ဆိုတဲ့ဆိုရဟာကဒီမှာပေါ်ပေါ်လွင်လွင်ထင်ထင်ရှားရှားတွေ့ရတယ်အဲ့ဒီအတွက်ကျွန်တော်နိုင်ငံသူနိုင်ငံသားအားလုံးအတွက်အားရစရာပါအ
ဲ့ဒီတော့ဘာကြောင့်အခုချိန်မှာပြန်ရုပ်လိုက်တာဖြစ်နိုင်ပါလဲလို့မေးရမှာဦးထွန်းခင်ကဆက်ပြီ
းဘာကြောင့်ဖြစ်လာလဲဆိုတော့ကျွန်တော်တို့သိထားတဲ့လောက်ကပေါ့နော်ကျွန်တော်တို့နိုင်ငံမှာရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်မှုဖြစ်တော့ကနိုင်ငံသူနိုင်ငံသားအားလုံးကဒါတွေကိုလက်မခံခဲ့ဘူးမဖြစ်ဘူးလို့ထင်ခဲ့တယ်ရိုဟင်ဂျာတွေတုံးကဆိုရင်ဒီအိမ်တွေဘာတွေအရွာတွေမိရှိုးတာကကိုဟာကိုမိရှိုးခဲ့တယ်လို့ပြောခဲ့မှုတဲ့လူတွေရှိတယ်။ဒါပေမဲ့အခုတန်ထလန်တို့စကိုင်းတိုင်းမှာရှင်းပြနေမှာခရင်နေပြေခရပြနေမှာဖြစ်နေတာမှာကျွန်တော်နိုင်ငံသူနိုင်ငံသားအားလုံးရော NUG အစိုးရကရောပို့ပြီးသဘောပေါက်သွားတာကဒါတွေကစစ်တပ်ကလုပ်ခဲ့သည်ဆိုတဲ့ဟာကပေါ်ပေါ်တင်တင်တွေးရတယ်။လူမျိုးတို့တတ်ဖြတ်မှုတွေကအခုရိုဟင်ဂျာမကဘူးတခြားလူနေလူခရင်နေရောရှင်းတွေကိုလေလူမျိုးတို့တပ်ဖြတ်မှုကစပြီးတော့ရေရှဲရှိရှိလုံနေပြီဆိုတာထင်ထင်ရှားရှားတွေးရတယ်ဒါတွေကိုအခုချိန်မှာအလုံးသဘောပေါက်ပြီလို့ကျွန်တော်ကတော့အဲ့လိုမျိုးယူဆပါတယ
်ဒီနေရာမှာအခုလိုရုပ်သိမ်းလိုက်မှုကြောင့် ICJ တရားစီရင်မှုမှာဆက်ဖြစ်လာနိုင်ခြေကိုမေးရမှာလဲဒေါက်တာခင်စောဝင်းက
ပြောမှဆိုရှင်ဖွင့်တာမပြောရပါအားလုံးကလည်းပြောနေနေရပါနော်ဒီကမ္ဘာကြီးဘယ်ရောက်ပြီးမှဆိုးရတောင်းတွေဘဲကနေပြီးတော့ဘာပေါ်လာမလဲဆိုတော့ ICJ အစခဏငယ်နေရတယ်ဒီကကိစ္စနဲ့ပတ်သက်လို့ညှောနေနေတာပဲဆိုတော့ဒီဟန်ကတော်လေးကိုအရေးပါမယ်ဒါကိုရဲရဲဝမနမမကန်ကန်နဲ့ရေးဆိုင်ရမယ်နော်အရင်ကစစ်တပ်ကလည်းမှားခဲ့တယ်ဒေါ်အောင်ဆန်းစုကြည်ကလည်းမှားခဲ့တယ် out of court settlement ခေါ်တော့ဗျာနော်ဒီကအခုဆွဲတင်လာတဲ့တကမ်ဘီယာနိုင်ငံကပုဂ္ဂိုလ်နဲ့မြန်မာပြည်က NUG ပုဂ္ဂိုလ်နဲ့တွေ့ဖို့လိုလိမ့်မယ် informally ပေါ့ဗျာ informally ပေါ့နော်ပြီးတော့ကဲပုံဝင်လင်းပြောချက်ပါပြန်ပြောလိုက်ပုံဝင်လင်းပြောလိုက်အားလားအကောင်းဆုံးပဲ
ဒီပေါ်ဦးထွန်းခင်ကလည်
းအခုလိုခန့်ကွက်မှုကြောင့်ခုံရုပ်လုံငန်းစီတွေမှာတော့တရားရုံးကကိုစားပြုမှုဆိုတဲ့ဟာတခုတော့ရှိတယ်အဲ့ဒါကိုဘယ်သူကိုစားပြုမယ်ဆိုတာတော့တရားရုံးကစုံဖြစ်မယ်ကျွန်တော်တို့ရိုဟင်ဂျာတွေအနေနဲ့ကတော့ဒီ case မှာ NUG ကိုအာဏာသိမ်းစစ်ကောင်စီအစ NUG ကိုတက်စေခြင်းပါတယ်အဲတရားရဲ့မန်တိုင်မှာလည်းNUG ရဲ့ရုပ်သိမ်းမှုဟာပုံပြီးထိထိရောက်ရောက်အရေးပါမယ်လို့ကျွန်တော်ထင်ပါတယ်။နောက်ဒီလိုကြားနာမှုစစ်ဆေးမှုတွေမှာ NUG ရဲ့အခန့်ကဏ္ဍကလည်းတခုရှိနေလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်။
တကယ်တော့ဒီ ICJ အမှုအတွက်စစ်ကောင်စီဘက်ကလည်းပြန်ခြေပဖို့ပြင်ဆင်ထားကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက VA ကိုပြောထားခဲ့ပါတယ်ခင်ဗျ။